အီရန်ဘာသာရေးခေါင်းဆောင်အယာထူလာအလီခါမီနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္ဒယစ်အရာဒဏ်ခတ်ပိတ်ဆို့မှုသစ်ကိုတင်းနှင်းလာနေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်။အထင်အရှားမဲ့ဒဏ်ခတ်ပိတ်ဆို့မှုသစ်လို့လည်းသမ္မတကပြောပါတယ်။ဘာသာရေးခေါင်းဆောင်ခါမီနီနဲ့အီရန်နိုင်ငံအနေနဲ့ကမ္ဘာဗန္ဒယစ်ဈေးကွက်အသုံးပြုနိုင်ခွင့်ကိုအဟန့်တားဖြစ်စေမယ်လို့ဆိုတဲ့သမ္မတထရန့်ကသမ္မတရဲ့အမိညွှန်ကြားချက်ကိုလက်မှတ်ရေးထိုးလိုက်တာပါအခုလိုအရေးယူဆောင်ရွက်မှုကြောင့်အီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်ထောင်ပေါင်းများစွာကိုအမှန်တကယ်ထိန်းချုပ်လိုက်နိုင်မှာဖြစ်တယ်လို့အမေရိကန်ဗန္ဒယစ်ဝန်ကြီးစတီဗင်မနူချင်ကပြောပါတယ်အမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်ကိုအီရန်တို့ပစ်ချခဲ့တဲ့အပေါ်အခုညွှန်ကြားချက်နဲ့ခိုင်မာထိုက်တင်တယ်လို့တုံ့ပြန်လိုက်တာလို့လည်းအမေရိကန်သမ္မတကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်ကိုဟောမုစ်ရေလက်ကြအနီးနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးအီရန်ဘက်ကတော့သူ့ရဲ့ဝေဟင်ပိုင်းနဲ့ထဲမှာဆိုပြီးတော့ပြောနေတာပါဒီအပေါ်မှာအမေရိကန်ဘက်ကစီးရီးအရာအရေးယူရင်းအီရန်150လောက်တည်ဆုံနိုင်တယ်ဆိုရကြောင်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကနောက်ဆုံးအချိန်မှမှကတ်ပြီးစီးရီးအရာမတုံ့ပြန်ဖို့သမ္မတထရန့်ကဆုံးဖြတ်ခဲ့တာပါအီရန်အပေါ်ဒဏ်ခတ်မှုသစ်ကိုကြီးညာချက်ထဲမှာတော့အမေရိကန်သမ္မတထရန့်ကအမေရိကန်ဘက်ကစစ်ရှည်တီးခတ်မှုကိုပြသခဲ့ပြီးဖြစ်ကြောင်းနောက်မှဆက်ပြီးတော့စစ်ရှည်တီးခတ်မယ်လို့မဆိုလိုကြောင်းဒါကိုအခွင့်အရေးတစ်ခုအနေနဲ့ပေးအပ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်